မြက်ကူရီးယားနိုင်ငံမှာနိုင်ငံရေးအကျဉ်းစခန်းတွေကိုပို့ဆောင်ခံခဲ့ရတဲ့ထောင်နဲ့ချီရဲ့လူတွေအကြောင်းအသေးစိတ်ချက်လက်တွေကိုစုဆောင်းပြီးကွန်ဂျွန်အပါဝင်မြက်ကူရီးယားခေါင်းဆောင်တွေကိုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှုလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။နိုင်ငံရေးအမှုတွေနဲ့ထိန်းသိမ်းခံရတဲ့သူတွေ၊ဝန်ထမ်းတွေ၊လက်ဆဖြောက်ခံရသူတွေရဲ့အမြင်တွေဖန်ဆီးခံခဲ့ရတဲ့အချိန်ကာလဆွဲချက်တင်ခံရတဲ့အမှုတွေနဲ့အတူအခုချိန်ထိဆက်လက်ပွင့်လှစ်ထားစေအကျဉ်းစခန်းတွေရှိရာနေရာတွေပေါ်ဝင်တဲ့အစီရင်ခံစာတစ်စောင်းကိုမြောက်ကိုရီးယားလူခွင့်ရေးဆိုင်ရာမှတ်တမ်းတင်ဌာန NKTP ကထုတ်ပြန်လိုက်တာပါ။အစီရင်ခံစာကတော့မြောက်ကိုရီးယားကဗက်ပြောင်းခုလုံလာသူတထောင်ကျော်ကိုမေးမြန်းပြုစုထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလကနာဇီတွေကျူးလွန်ခဲ့တဲ့လိုမျိုးမြောက်ကိုရီးယားကနိုင်ငံအကျဉ်းစခန်းတွေလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့မှတ်တမ်းတင်ခဲ့တဲ့2014ခုနှစ်ကကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုအထောက်အကူပေးဖို့ရည်ရွယ်ပြီးအစီရင်ခံစာကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့တွေးရှိချက်တွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံးကကင်တွယ်အရေးယူဖို့လဲကုလသမဂ္ဂထွေထွေညီလာခံကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့မဟာမိတ်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတွေကကုလသမဂ္ဂလူညွေးကောင်စီမှာဗီဒီယိုအနာသုံးပယ်ချခဲ့တဲ့အတွက်အစီအစဉ်တွေလည်းအထမမြောက်ပဲဖြစ်ခဲ့ရပါတယ်။